နိုင်ငံတော်အကြီးညိုပြက်စင်မှုပုံမှန်905ကကြီးနဲ့ဖမ်းဆီးထိန်သိမ်းခံထားရသူတွေကိုမကြာခင်မှာပြန်လွှတ်ပေးမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့905နဲ့ဖမ်းခံထားရသူတချို့ကတော့ပြင်းထန်တဲ့ဥပဒေပုံမှန်တွေနဲ့အမှုထပ်တိုးခံရကြောင်းဖမ်းဆီးထိန်သိမ်းခံထားရသူတွေရဲ့မိသားစုဝင်တွေနဲ့သူတို့ရဲ့ရှေ့နေတွေကပြောပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ဒေါခင်မျိုးသက်ပြောပြပေးပါမယ်ရှင
်ရန်ကုန်အင်းစိန်ထောင်မှာပုံမှန်905ကကြီးနဲ့ဖမ်းဆီးထိန်သိမ်းခံထားရပြီးတရားရင်ဆိုင်နေရတဲ့လူငယ်တချို့ဟာနောက်ထပ်အမှုတွေနဲ့ထပ်တိုးတရားဆက်ဆိုခံထားရကြောင်းဖမ်းဆီးထိန်သိမ်းခံထားရသူတွေရဲ့မိသားစုဝင်တွေကပြောပါတယ်ပုံမှန်905ကကြီးနဲ့မေလာကလေးကဖမ်းဆီးခံထားရပြီးမကြသေးခင်ကလူငယ်ချမ်းသာခွင့်မှာပါမလာသူတွေဟာဒီလိုထပ်တိုးအမှုတွေနဲ့ရင်ဆိုင်နေရတာပါတချို့အမှုတွဲတွေထဲမှာဆိုရင်အဖွဲ့လိုက်အဖမ်းဆီးခံရသူတွေအားလုံးကိုထပ်တိုးပုံမှန်တွေနဲ့ဆွဲဆိုထားကြောင်းအင်းစိန်ထောင်မှဖမ်းဆီးခံထားရတဲ့လူငယ်၃ယောက်ရဲ့မိခင်ဒေါခင်မြကဗီဒီယိုကိုပြောပါတယ်
။ကလေးတွေကရေးရေးပေးတာလေ။သူတို့အဲ့ဒီဘူရိုကွန်ဖိုင်းနဲ့ပြောနေတာအထဲမှာ။သူရှင်းနေတယ်ကအပြင်ကနေပြီးအထဲကိုဝင်ခွင့်မပေးဘူးလေ။သူတို့ကဟိုကိုဗစ်ကြောင့်ကြောင်းပိတ်လိုက်ပြီးတော့သူတို့ကြီးလည်းတခါတည်းဘူရိုကွန်ဖိုင်းနဲ့ပြောနေကြတာ။အဲ့လိုမျိုးသူတို့ကတော့အမှုထပ်တိုးမှာပေါ့ဒါရဲ့သမမလို့ပြောနေတာအမှုထပ်တိုးက12214ပဲနိုင်ငံတော်ပုံစံမျိုးလေ။ကလေးတွေကတပွဲလုံးပေါ့နော်အခုမှစာရေးတဲ့လူတွေကရေးကြဖို့တချို့မိသားတွေကလည်းအန်ဒီအပွဲတွေကကလေးတွေမိတွေကလည်းပုံတွေပါတွေဆက်ပေါ့နော်ဟိုသူတို့ကဒီပုံမှန်တွေတက်ထားတယ်ပေါ့ဟုတ်တယ်လို့ပုံမှန်ကတက်ထားတာလို့အခုကြမှာသင်ရင်းကြည့်တဲ့နေ့ကြမှာသူတို့ကငါ့ကမှုတွေဖတ်တက်လိုက်တာ
ဆန္ဒပြလှုပ်ရှားမှုမှာပါဝင်သူအများစုကနိုင်ငံတော်ပုံကံမှုရာဇသက်ကြီးဥပဒေပုံမှန်905ကကြီးနဲ့အများဆုံးဖမ်းဆီးထိန်သိမ်းခံထားရတာပါတချို့905အမှုတွေကစစ်ဆေးနေစဲကာလမှာပဲနောက်ထပ်ဥပဒေပုံမှန်အစ်စ်တွေနဲ့တတ်တိုးခံရတာလို့တရားလွတ်တော်ရှင်နေဒေါ်သွေသွေဆိုးက VOA ကိုပြောပါတယ
်ဥပဒေအကြမ်းဖက်မှုတွေထဲမှာလည်းအဲ့လိုစစ်ဆေးနေစဲပဲရှိသေးတာတော့မှဖြတ်တိုးတာဘာလို့ဖြတ်တိုးလဲဆိုတော့ဒီမတရားကျင်းမှုနဲ့ဆက်တယ်ပေါ့နော်ဟာပုံစံဖို့အတွက်အားရပေါ့အဲ့လိုမျိုးနဲ့ဖြတ်ပြီးပုံမှန်ဖြတ်တိုးတာဟုတ်ဆေးဆေးလို့ရှိရင်ဆက်ကိုမှားပေါ့နော်လက်လက်နဲ့ဤလေဒီတော့ဆက်ကိုစလုံးပေါ့ဒီတော့122အဲ့လိုမျိုးနဲ့122တက်တာတော့များတယ်အဲ့ဒါဖြည့်ရံရုံးနေမှာဆဲရတာပေါ့နော်
ရှင်နေဥက္ကမောင်မြင့်ကတော့သူ့အမှုတွေတွေထဲမှာအမှုထပ်တိုးခံရသူမရှိပေမဲ့အခုနောက်ပိုင်းအဖမ်းဆီးခံရသူတွေဟာပုံမပြင်းထန်တဲ့ဥပဒေပုံမှန်တွေနဲ့ဆွဲဆိုခံနေရတယ်လို့ VOA ကိုပြောပါတယ်
။တစ်ခါတော့95ကျောက်ကြီးနဲ့ပဲဆွဲကြတာများတယ်။သူအရင်ဆုံးပြတာ3မြင့်ပေါ့ဗျာ။ဒါဆိုဒီနောက်ပိုင်းမှာကျတော့ဆွဲဆိုတာတွေက1900မြင့်ပေါ့ကိုစီတာတူတွေစက်ပစ္စည်းများဥတွေပုံမှန်5ပုံမှန်3အရင်ဆုံးကြည့်လာရင်ချမနေလာဆိုရယ်1900မြေတရားရင်းအုပ်ဒီပုံမှာစက်ကွန်တိလုံးဝစက်ကွန်မြင့်နဲ့ဆွေးကြတယ်နောက်ကဒီ1984ခုနှစ်ရတ္တဒီပုံမှာ124ကာကြီးခါကုန်ဆွေးကြတယ်ပေါ့နောက်စက်ကွန်မှာတက်ထားလိုက်ဒီအချမ်းဆုံးအုပ်ဒီပုံမှာ50နှစ်ကာကြီးနဲ့ဆွေးကြတယ်ဒါရီအရင်ဒီထံဟိုပြမှုအားဖြင့်လေဟိုပြင်းထန်တယ်လို့ဖြစ်တာအားဖြင့်လည်းပြင်းထန်တယ်ပေါ့
နိုင်ငံရေးအမှုတွေနဲ့တရားဆက်ဆိုခံရသူတွေတဲကတချို့အမှုတွေကိုစစ်စစ်ပေးဖို့ရှိကြောင်းနဲ့တစ်ဖက်ကလည်းတခြားဥပဒေတွေနဲ့ညှိစွမ်းနေတာရှိမရှိကိုစစ်စစ်ပြီးတချို့905ကကြီးအမှုတွေကိုရုတ်သိမ်းပေးဖို့ရှိတယ်လို့နတ်ဆကကောင်စီရဲ့အစည်းအဝေးတစ်ခုမှာဆွေးနွေးခဲ့တာကိုမြန်မာရုပ်မြင်သံကြားကဒီရက်ပိုင်းတွင်မှထုတ်လွှင့်ပေးခဲ့တာပါကိုဗစ်ကန့်သတ်မြို့နယ်ထဲမှာပါဝင်နေတဲ့အင်းစိန်ထောင်ကို2021 March 6ရက်နေ့ကစပြီးလော့ကဒေါင်းချသတ်မှတ်လိုက်တာပါ။ဒါကြောင့်အင်းစိန်ထောင်ထဲကအထူးတရားရုံးတွေလည်းပိတ်ထားရပြီးဗီဒီယိုကွန်ဖရင့်ဆင်းနဲ့ပြုလုပ်နေတာဖြစ်ပါတယ်။905ကကြီးတွေနဲ့အထင်းထင်းခံရသူတွေရဲ့အမှုတွေကိုရပ်ပေါင်း180အတွင်းအပြီးဆောင်ရမယ်လို့စစ်ကောင်စီအစိုးရဘက်ကပြောကြားခဲ့ပေမဲ့ကိုဗစ်ကန့်သတ်တွေကြောင့်တချို့အမှုတွေကရပ်ပေါင်း180ကျော်လာနေပြီဖြစ်ပါတယ်။အတိအကျအတိမပြုတ်နိုင်သေးတဲ့သတင်းတွေအရတော့မကြခင်မှာတရားရုံးတွေပြန်ဖွင့်ဖို့ရှိပြီးမြို့နယ်အလိုက်တက်ဆိုင်ရာတရားသူကြီးတွေကနောက်ဆုံးအမိန့်ချနိုင်ဖို့အတွက်ပြင်ဆင်ထားကြဖို့တာဝန်ရှိသူတွေကညွှန်ကြားထားပါတယ်